ရဲ့ရပိုင်ကနိုင်ငံတော်သမ္မတရုပ်ဟာရက်ွက်တမမဟုတ်ကျေးရွာအုပ်စုတွေရဲ့အုပ်ချုပ်ရေးမှူးရွေးချယ်ရေးနဲ့ပတ်သက်ပြီးပြည်내နဲ့တိုင်းဝန်ကြီးချုပ်တွေကိုညွှန်ကြားစာတစ်စောင်ပေးပို့ထားပါတယ်။2016ခုနှစ်ဒီဇင်ဘာ2ရက်ကတတိယအကြိမ်ပြင်ဆင်ပြဋ္ဌာန်းပြီးဖြစ်တဲ့ရက်ွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေမှာအုပ်ချုပ်ရေးမှူးတွေရဲ့သက်တမ်းဟာသမ္မတသက်တမ်းအတိုင်းဖြစ်ရမယ်ဆိုပြီးပြင်ဆင်ထားတာကြောင့်လက်ရှိသမ္မတဦးထင်ကျော်ရဲ့သက်တမ်းမှာပထမဦးဆုံးအကြိမ်ရွေးချယ်တင်မြှောက်ပွဲကျင်းပပေးရတာလို့သိရပါတယ်။ဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းနေစေမြန်မာနိုင်ငံမှာရက်ကွက်နဲ့ကျေးရွာအုပ်စုအဆင့်အုပ်ချုပ်ရေးမှူးရွေးချယ်ပွဲတွေဟာဘလောက်အရေးပါသလဲဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ။
အရင်ဆက်အာဏာရှင်တွေစိတ်ကြိုက်ရေးဆွဲပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစနစ်ကိုအခြေခံပါတယ်လို့ပြောဖို့အတော်ခက်ခဲပါတယ်။ဖွဲ့စည်းပုံအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာသမ္မတရွေးချယ်မဲ့အဖွဲ့ရဲ့25ရာခိုင်နှုန်းသောမဲကိုရယူထားပါတယ်။ဒါကြောင့်ပြည်ထောင်စုအဆင့်ရွေးကောက်ပွဲမှာတက်မတော်ကထောက်ခံတဲ့ပါတီဆို34ရာခိုင်နှုန်းလောက်အနိုင်ရတာနဲ့တက်မတော်အမတ်တွေနဲ့ပေါင်းပြီးသမ္မတတယောက်ရွေးနိုင်အစိုးရဖွဲ့နိုင်မယ့်အနေအထားမျိုးဖန်တီးထားပါတယ်။တက်မတော်ကပူးပေါင်းမထားတဲ့ဥပမာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီလိုမျိုးဆိုရွေးကောက်ပွဲမှာ68ရာခိုင်နှုန်းအထက်အနိုင်ရမှသမ္မတရွေးနိုင်အစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြည်သူလူထုကြီးရဲ့တခက်နဲ့ထောက်ခံမှုကြောင့်2015ရွေးကောက်ပွဲမှာ NLD အပြတ်အသတ်အနိုင်ရသမ္မတရွေးနိုင်အစိုးရဖွဲ့နိုင်ဆိုတဲ့အခြေအနေရောက်ခဲ့ပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုသမ္မတကခန့်အပ်နိုင်တာကြောင့်လက်ရှိတိုင်းနယ်ပြည်နယ်တွေမှာ NLD ဝန်ကြီးချုပ်တွေအုပ်ချုပ်နေကြပါပြီ။ဒါပေမဲ့တကယ့်အုပ်ချုပ်ရေးလုပ်ငန်းကိုလက်တွေ့တာဝန်ယူထားကြတဲ့ခရိုင်မြို့နယ်နဲ့ရက်ကွက်ဒါမှမဟုတ်ကြေးရွာအုပ်ချုပ်ရေးမှုတွေကိုတော့ NLD အစိုးရကခန့်လို့မရပါဘူး။ဖွဲ့စည်းပုံပုံမှန288ခရိုင်နဲ့မြို့နယ်အုပ်ချုပ်ရေးခေါင်းစဉ်အောက်မှာခရိုင်အစ်စ်နှင့်မြို့နယ်အစင်တို့ဤအုပ်ချုပ်ရေးကိုနိုင်ငံဝန်ထမ်းများအားတာဝန်ပေးဆောင်ရွက်စေရမည်ဆိုပြီးဖော်ပြထားပါတယ်။နိုင်ငံဝန်ထမ်းတွေဆိုတာပြည်ထောင်စုဝန်ကြီးဌာနလက်အောက်ကဝန်ထမ်းတွေဖြစ်ပြီးပြည်ထောင်စုဝန်ကြီးဌာနကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဘုတ်ချုပ်တယောက်ကတာဝန်ယူထားပါတယ်။ဒါကြောင့်အုပ်ချုပ်ရေးနဲ့ပတ်သက်ရင်တက်မတော်ကပဲဒီကနေ့အချိန်ထိချုပ်ကင်ထားတယ်လို့ဝေဖန်နေကြတာဖြစ်ပါတယ်။အလားတူဖွဲ့စည်းပုံပုံမှ289ရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးခေါင်းစဉ်အောက်မှာတော့ရက်ကွက်သို့မဟုတ်ကျေးရွာအုပ်စု၏အုပ်ချုပ်ရေးကိုရက်ရွာကကြီးညိုလေးစားပြီးတိုက်ခါသမာဓိရှိသည့်ပုဂ္ဂိုလ်တဦးကိုဥပဒေနဲ့အညီခန့်အပ်တာဝန်ပေးဆောင်ရွက်စေရမည်ဆိုပြီးတော့ဖော်ပြထားပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်သမရတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခရိုင်မြို့နယ်အုပ်ချုပ်ရေးမှူးအပါအဝင်နောက်ဆုံးရက်ွက်ကျေးရွာအစအုပ်ချုပ်ရေးမှုအထိပြည်သူတွေတိုက်ရိုက်ရွေးချယ်ခန့်အပ်နိုင်သူတယောက်မှမပါပါဘူး။ဒါကြောင့်ဒီမိုကရေစီမဆန်တဲ့ဖွဲ့စည်းပုံအဖြစ်ဝေဖန်ခံရတာဖြစ်ပါတယ်။တခုတော့တော်ပါသေးတယ်။အရင်လွတ်တော်လက်ထက်ကရက်ွက်နဲ့ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေနဲ့အညီအုပ်ချုပ်ရေးမှုတွေကိုရွေးချယ်ခန့်အပ်ခဲ့တဲ့ကိစ္စပါ။ဥပဒေနဲ့အညီဆိုပေမဲ့အုပ်ချုပ်ရေးမှုရွေးချယ်တဲ့စနစ်ကိုရှုပ်ထွေးအောင်လုပ်ထားတာ၊ပြည်သူတွေနားမလည်တာ၊ပါဝင်ခွင့်နည်းတာသက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှူးတွေကဝင်ရောက်ဆွက်ဖက်ဖို့အခြေအနေပေးထားတာစတဲ့အကြောင်းအကျောင်းတွေကြောင့်ရက်ကွက်နဲ့ကျေးရွာအုပ်ချုပ်ရေးမှူးအတော်များများဟာတကယ်နေထိုင်တဲ့ပြည်သူတွေရဲ့စံတန်းနဲ့ညီညွတ်တဲ့လူမျိုးတွေမဖြစ်ခဲ့ပါဘူး။ဒါရင်မကသမရဦးသိန်းစိန်အစိုးရဟာသူတို့အစိုးရသက်တမ်းမကုန်မီရက်ကျေးအုပ်ချုပ်ရေးမှူးရွေးချယ်ပွဲတွေနောက်တစ်ကြိမ်တက်တုပ်ရိုက်ကျင်းပစေခဲ့ပါသေးတယ်
။ဒီလိုနဲ့2016ခုနှစ်ဧပြီလ NLD အစိုးရတက်လာချိန်တိုင်အောင်ခရိုင်မြို့နယ်နဲ့ရက်ကျေးအုပ်ချုပ်ရေးမှုတွေဆိုတာပြည်ထရေးကတနည်းပြောရရင်တက်မတော်ကဩဇာညောင်းတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့ပုံတံမျိုးဆက်ဖြစ်နေစေခဲ့ပါတယ်။အထိပယ်ကတော့ NLD ဟာတမရအစိုးရအဖွဲ့ဝင်ကြီးတွေပြည်내နဲ့တိုင်းဝင်ကြီးချုပ်နဲ့ဝင်ကြီးတွေကိုခန့်အပ်တာဝန်ပေးနိုင်ခဲ့ပေမယ့်တကယ်တကယ်အောက်ခြေခရိုင်မြို့နယ်နဲ့ရက်ကျေးတွေကိုဩဇာမညောင်းမဲတက်မတော်ကပဲတကယ်အုပ်ချုပ်ရေးကိုဆက်ပြီးချုပ်ကင်နေတဲ့အနေအထားကိုရောက်ရှိစေတာဒီကနေ့အထိပါပဲ။ဒါကြောင့်လဲတိုင်းပြည်မှာ NLD အစိုးရတက်လာပေမဲ့တကယ်အုပ်ချုပ်ရေးကတော့တက်မတော်လက်ထဲမှာပဲဆိုပြီးဝေဖန်မှုရှိနေကြတာပါ။ဘလို့ပဲဖြစ်ဖြစ်တိုင်းပြည်တပြည်မှာအောက်ခြေအုပ်ချုပ်ရေးမှုတွေရဲ့အခန်းကဏ္ဍအလွန်ရေးကြီးတယ်ဆိုတာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်နေတဲ့ NLD ပါတီလေးလေးနက်နက်နားလည်ပုံရပါတယ်။ဒါကြောင့်2016နှစ်ကုန်မှာရက်ကျေးဥပဒေကိုတတိယအကြိမ်ပြင်ဆင်ပါတယ်။ပြင်ဆင်ချက်ထဲမှာအိမ်တော်စုတစုရဲ့အိမ်တော်ဦးစီးဒါမှမဟုတ်အသက်18နှစ်ပြည့်ပြီးသူကိုယ်စားလှယ်တယောက်မဲပေးခွင့်ရတဲ့စနစ်ဖြစ်လာပါတယ်။ အရင်ဥပဒေတုန်းကထက်တည်သူဆန္ဒပိုပြီးထင်ဟပ်နိုင်တဲ့စနစ်မျိုးပါဒါ့အပြင်ရက်ကြီးအုပ်ချုပ်ရေးမှုတွေရဲ့တက်တန်းကိုသမရတက်တန်းအတိုင်းဖြစ်ရမယ်လို့ပြင်ဆင်ထားတဲ့အတွက်အခုသမရလက်ထက်မှာဥပဒေနဲ့အညီရွေးချယ်ပွဲပြန်လုပ်နိုင်တာဖြစ်ပါတယ်ဒီရွေးချယ်ပွဲကိုအချိန်လေးလအတွင်းတနိုင်ငံလုံးမှာကျင်းပကြမှာဖြစ်ပါတယ်အခုကျင်းပမယ်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်ပွဲတွေမှာပြည်သူတွေစိတ်ဝင်စားပြီးတက်တက်ကြွကြွပါဝင်ရွေးကြမယ်ဆိုရင်တကက်ရက်ရွာအကျိုးကိုတည်ပိုးမယ်အုပ်ချုပ်ရေးမှုကောင်းတွေကိုခန့်အပ်နိုင်ပြီးတိုင်းပြည်တည်ဆောက်ရေးအတွက်တက်တက်တအားဖြစ်စေပါလိမ့်မယ်ဒီလိုခန့်အပ်နိုင်ခြင်းဟာ NLD အစိုးရကသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအားဖြည့်ပေးရလဲရောက်ပါစေလိမ့်မယ
်အောက်ခြေရက်ကြီးရွေးချယ်ပွဲတွေနဲ့ပတ်သက်ရင်ဒီထက်ပိုမြှော်မှန်းဖို့မဖြစ်နိုင်သေးပါဘူးအကြောင်းကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာကရက်ကြီးအုပ်ချုပ်ရေးမှုတွေကိုဒီမိုကရေစီစနစ်နဲ့အညီပြည်သူတွေကမဲပေးရွေးချယ်ဖို့ပြဋ္ဌာန်းထားတာမရှိဘဲရက်ရွာကကြီးညိုလေးစားပြီးသိက္ခာသမารိရှိတဲ့ပုဂ္ဂိုလ်တဦးကိုအထက်ကခန့်အပ်ဖို့ဆိုတာလောက်ဖော်ပြထားလို့ပါပဲ။ဒီမိုကရေစီနိုင်ငံတနိုင်ငံဖြစ်ဖို့အတွက်အောက်ခြေအုပ်ချုပ်ရေးမှုတွေနဲ့အစင်းစင်သောအုပ်ချုပ်ရေးမှုတွေဟာပြည်သူဆန္ဒနဲ့အညီရွေးချယ်တင်မြှောက်သူတွေဖြစ်ဖို့လိုအပ်ပါတယ်။ဒီအတွက်နောင်ဖွဲ့စည်းပုံပြင်ရင်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်မှုနဲ့ဆိုင်တဲ့ပုံမှန်289ကိုလည်းမလွဲမသွေပြင်ဆင်ရမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။